မြန်မာနိုင်ငံကနေအိန္ဒိယချင်းထိုင်းနိုင်ငံတွေကိုဒီရက်ပိုင်းအတွင်းအစုအဝေးနဲ့တရားမဝင်ဝင်ရောက်လာသူတွေများလာတဲ့အတွက်ပုံမတင်းကျပ်စွာစောင့်ကြည့်အရေးယူဖို့အာဏာပိုင်တွေပူးပေါင်းလို့စစ်ဆင်ရေးလုပ်ဖို့နေဆက်မှာရှိတဲ့ထိုင်းခဲအာဏာပိုင်တွေကိုထိုင်းပြည်ရဲ့ကညွှန်ကြားလိုက်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာတင်ပြပေးတာပါတယ
်။ထိုင်းမြန်မာနယ်စပ်ကက္ကနာဘူရီပြည်နယ်တွေကိုတပတ်အတွင်းယာနဲ့ချီပြီးခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်နေသက်အားလုံးကိုတင်းတင်းကြပ်ကြပ်လုံခြုံရေးချပြီးခိုးဝင်လာသူတွေကိုစစ်စင်ရေးလုပ်ဖမ်းဆီးဖို့အတွက်ထိုင်းပြည်ထဲကနေသက်ဒေတာအာဏာပိုင်တွေကိုညွှန်ကြားလိုက်ကြောင်း FED အဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ
်။လက်ရှိကျေးရနေပြီတော့လေကြောက်ကြတယ်။အဓိကတော့ဒီကိုဗစ်ကြောင့်ရနောက်တစ်ခုကကျတော့ဟိုအခုခိုးဝင်နေလူတွေတောက်ချောက်အရွယ်များနေလေ။အဲဒါကြောင့်မလို့သူတို့ကနေသက်ဒေတာတွေကိုအထူးသဖြင့်တော့ကျွန်တော်တို့ထိုင်းနဲ့နယ်စပ်တိပ်တဲ့မြန်မာလာအိုကမ္ဘောဒီးယားမလေးပေါ့အဲ့ဒီဟာမျိုးပေါ့ဆရီအဲ့နယ်စပ်တွေမှာရှိတဲ့ခရိုင်တွေပေါ့ပြီးတော့မြို့နယ်တွေပေါ့အဲ့ဒီအတူဟိုတက်ဆိုင်ရာတွေညွှန်ကြားတာပေါ့ဒီတွေရတယ်ပြီးတော့ကြားပြီးတော့အဲ့ဒီလူတွေအနေနဲ့ဒီတက်ဆိုင်ရာအဲ့ဒီနယ်တွေမှာရှိတဲ့ဟိုမှာရဲရဲရှိနေဟလာဒါမှမဟုတ်ကျွန်တော်တို့ခရိုင်ရင်းကကျွန်တော်တို့တောင်ရှိတဲ့လူတွေရှိနေနောက်ပဲစစ်တပ်ရှိနေနောက်ပြီးတော့စစ်မှားရေးဌာနရှိနေအဲ့ဒါနဲ့ပေါင်းပြီးတော့မြတ်တရားအဝင်ဖက်တွေကိုသိချာစောင့်ကြည့်အဲ့လိုဖမ်းဖို့ရှိဖို့ပေါ့နော်အဲ့လိုမျိုးပေါ့အခုညောင်ဒီမှာဒီအခုထူးချင်းကအခုကာလာတော်တင်းမှာတပတ်တည်းမှာ300ကျော်လောက်ပြီးလိုက်တာ哦
ထိုင်းနိုင်ငံမှာကိုဗစ်ကတိရလိုင်းကူးစက်မှုမှာနေ့စဉ်လူဦးရေထောင်ထဲချီပြီးကူးစက်နေတယ်လို့သိဆုံးမှုတွေလည်းမြင့်တက်လာနေတာကြောင့်ခိုးဝင်လာသူတွေစီကနေကိုဗစ်ကရောဂါပိုပါလာမှာကိုထိန်းချုပ်နိုင်ဖို့အတွက်လည်းရည်ရွယ်ပုံရတယ်ဆိုပြီးဦးမင်းဦးကဆိုပါတယ်
အဲ့ဒီခိုးဝင်တဲ့ဟာဒီမှာခုနကပြောရောဂါပါလာမှာကိုရင်းနဲ့အဲနောက်ပြီးတော့ဒီအမေရိကန်နေသားတွေအဲမှာလည်းအဲဒီပြဿနာတွေအမေရိကန်မှာအယောဂါတွေရတာတော့အဲဒီပြဿနာပေါ့နော်ယောဂါကူးနဲ့ပြဿနာပေါ့အဲဒီအောက်ဒီကဟိုကိုဗစ်ဥစ္စာမျိုးအမျိုးသားမျိုးကူးမှလည်းတွေ့ရင်တာပေါ့လက်ရှိမှာလည်းသူတို့မှာအချိန်နေရတာအာပြောမဆိုရင်ကူးစက်နှောင်းတဲ့တိမ်လုံးကအရန်ပြင်းနေတယ်ဒီရက်ပိုင်းတွေမှာ
တရားမဝင်ဝင်ရောက်လာနေမှုတွေကိုတားဆီးနိုင်ဖို့အတွက်ထိုင်းဆိုရကဒီရက်ပိုင်းမှာပဲဥပဒေတည်ချမှတ်ပြီးအခုမေလထဲမှာပဲစတင်ရှင်းသုံးမယ်လို့ပြောပါတယ်။ချမှတ်လိုက်တဲ့နယ်စပ်ဆိုင်ရာဥပဒေတည်ရမြန်မာနိုင်ငံနဲ့နယ်စပ်ထိုင်းဘက်ခြမ်း10ကီလိုမီတာအတွင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုချက်ချင်းနေရပြန်နှင်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းပိုင်း10ကီလိုမီတာထက်ကျော်ပြီးဝင်ရောက်လာသူတွေကိုတော့နယ်စပ်ရဲစင်တန်းကျောင်းမှာထိန်းသိမ်းထားပြီးကိုဗစ်ကရောဂါပိုးရှိမရှိဆက်လက်ဆက်စည်ပြီးအရေးယူသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံကကိုဗစ်ကရောဂါကြောင့်မြန်မာနိုင်ငံအပါအဝင်ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့နေဆက်တွေကနေလူဝင်ထွက်အားလုံးကို2020မတ်လတည်းကပြိတ်ပင်ထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ပြီးကူးစက်သူ9000ကျော်ရှိပြီးသေဆုံးသူက286ယောက်ရှိကြောင်းထိုင်းအစိုးရကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။